င်တာပါခင်ဗျာဒီနေ့ဆက်ရည်လိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာချင်းပြတ်ချဆမှုတက်ဖြစ်ဘလောက်ခီးရောက်လာပြီလဲဆိုတာကိုဆွေးနွေးမှာပါအားရလိုက်ဆမှုပြဿနာကိုဆွေးရကကိုင်းထွက်ဖြစ်ရှင်းတဲ့နေရာမှာဆွေးရအရာရှိတွေစီးပွားရေးသမားတွေကအရေးယူရလဲတွေ့လာနေရပါတယ်ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ချန်နယ်ရဲ့အချင်းပြတ်ချဆမှုတွေလည်းရှိနေတော့မှာဆိုတော့ချင်းပြတ်ချဆမှုတွေကဘယ်နေရာမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေသလဲကျူးလွန်တဲ့သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာပါဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လဲဒီလိုင်းမှာဆင်းနေရောက်နေကြပါပြီသူကတော့ကျွန်တော်တို့လူခွေရှင်နေဖြစ်တဲ့ဦးသိန်းသန်းပါနောက်သူကတော့တင်းစားဆရာဦးစီသူအောင်မြင့်မှာဒီပုဂ္ဂိုလ်နှုတ်ဦးဆုံးတော့ဒီအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သူနင်းနီကကစောင့်ကြည့်လေ့လာနေရတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဦးရသုံးသက်ချက်ကိုကြားရပါတယ်အာဂရီလိုက်စားမှုနဲ့ဆက်နွယ်ပြီးဒီမကြားတဲ့ငါပဲပေါ့လေအစိုးရအရာရှိကြီးလုပ်ငန်းရှင်တွေကိုအရေးယူလာတာတွေကတကယ်ပဲဒီအားကြီးလိုက်စားမှုတိုက်ဖြစ်ရင်မှအောင်မြင်မှုတစုံတရာရလာပြီလို့များပြောနိုင်မလားဆရာဦးသိန်းတန်းအရင်ဆုံးဟိုအချင်းချင်းဆွေးနွေးပြပါလားခင်ဗျဟုတ
်ကဲ့အကြအချင်းတော့ဒါကျွန်တော်တို့အောင်မြင်မှုတစုံတရာရလာတယ်လို့ပြောလို့ရပါတယ်ဟိုရှိတယ်အများကြီးရောက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာ benefit benefit ဆိုတာဟိုမှန်ကန်မှန်မှန်ကန်ကန်ဖြစ်ဖို့တစ်ဖက်လိုတယ်ဟိုတစ်ဖက်ကလည်းပဲဟိုအရေးယူတဲ့နာမန္တကကိုရေးယူတဲ့လို့ကျွန်တော်ကတော့အခုအားရလိုက်စားမှုစတက်ပြီးကော်ပိုရေးချိန်လမ်းနေတာပိုစိတ်လာနေနေတယ
်ဟုတ်ကဲ့ပါဆိုတော့ဆရာဦးစီစုအောင်မြင့်ရဲ့သဘောဟောခင်ဗျာအခုလို့ကျွန်တော်ဒီအခုလပိုင်းနေတွင်မှာပဲအရေးယူရတယ်ကျွန်တော်ဇက်တိုက်ဆိုသလိုတွေ့လာနေရတာတကယ်ဒီအားရလိုက်စားမှုတက်ဖြစ်ရေးကိစ္စမှာတကယ်သတင်းကောင်းတစ်ခုလို့ဆိုနိုင်လားဆရာ
အဲ့ဒီဥစ္စာစုံနိုင်ပါတယ်အဲ့ဒါကကျွန်တော်နားလည်သလောက်ဆိုရင်တော့ဥအောင်ကြီးကိုကော်မရှင်ဥက္ကဋ္ဌခံပြီးတဲ့နောက်ပြီးတော့မှနောက်သူကိုယ်တိုင်ပြင်ပြပြီးတော့ဥပဒေကိုပြင်လိုက်ပြီးတဲ့နောက်မှာဒါသူအများကြီးလုံလာနိုင်တယ်ဆိုတာကိုကျွန်တော်တွေ့တယ်ဒါတွေမကကျွန်တော်တို့ကဒီအောက်ခြေတွေလည်းလိုက်ကြည့်တာပေါ့နော်အောက်ခြေတွေလည်းလိုက်ကြည့်တော့မတိမသာမတိမသာနဲ့တော်တော်လေးတော့ပြောင်းလဲလာတယ်ဗျဘယ်လိုဖြစ်လဲဆိုတော့အရင်တော့ဆိုရင်ဒီအာရုံလိုက်ချမှုကအကြေကြေတည်းမြတ်ရှိတယ်ရှိပြီးတော့မှအဲ့ဒီအာရုံလိုက်ချမှုရှိတဲ့ဟာကလည်းဟိုသမယိုးကြပေါ့နော်ဒါသူ့အစီရှိသေးရှိထိုင်လို့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့သူကရှိနေခဲ့တာလေဒါပေမဲ့အခုကျတော့အဲ့ဒီမှာလည်းပြောင်းလာတယ်ဒါဒီပြောင်းလာလဲဆိုတော့ဟုတ်တယ်ဆက်ပြီးတော့မှအောက်ခြေမှာရှိနေဆုံးပဲသူ့နေရာနဲ့တူပေါ့နော်ရှိနေဆုံးပဲဒါပေမဲ့ဒါဟာဟိုစိုးရိမ်ကြီးကကောင်းတဲ့အချက်အဲနောက်ပြီးတော့မှဟိုလူတိလို့သိမဖြစ်ဘူးဆိုတဲ့အချက်အဲ့လိုခိုးရောက်ခိုးရောက်လောက်ရမယ်ဆိုတဲ့ပုံစံမျိုးအဲ့လိုမျိုးကြီးပြောင်းလာတယ်ဆိုတော့ဟိုအများကြီးတော့ကွာလာတယ်လို့ကျွန်တော်ထင်ပါတယ်သူဒီမှာကျမရောက်သေးပြီမဲ့လေ
โอเคโอ้สรุปว่าอิงโลเปียงๆติ๊งๆนี่โหมะเลุเลยไอ้สิ่งမျိုးတော့မဟုတ်တော့ဘယ်နဲ့เนเน่ရောအရှင်တက်လာကြတဲ့သဘောမျိုးပေါ့เนาะဆရာ
မှန်ပါတယ်မှန်ပါတ
ယ်ဟိုနောက်တစ်ခုကျွန်တော်ဒီမနစ်တော်ရီတချံနှစ်တခုမင်းကောမှာဟိုမှတ်မိပါသေးတယ်ဒါမှဦးဝင်းမြင့်ရဒီအချင်းပြည့်ခြားစားမှုကိုနှိမ့်နှဲမယ်ဆိုပြီးတော့ဟိုသူ့မင်းကောနဲ့မှာအလေးထားကြီးပြောသွားပါတယ်ဟိုတကယ်တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကဒီပွင့်လင်းမြင်သာမှုရှိဖို့နောက်တန်ရှင်းတဲ့အစိုးတရဖြစ်စိုးရတရဖြစ်ဖို့ဆိုရဲဟိုရီမန်းချက်တွေလည်းဂရိတွေလည်းရှိပါတယ်ဆိုတော့ဒီရှင်းနေမှာဆိုရင်ကျွန်တော်တို့ကဟိုရွေးကောက်ပွဲနောက်ကျရင်ချင်းပါကိုရှိနေတာဆိုတော့ NLD စိုးရအနေနဲ့ရောပေါ့လေအချင်းပြည့်ခြားဆောင်မှုတက်ပြည့်ရဒီနိုင်ငံရေးအရာသူ့အတွက်ဘယ်လောက်ထိအရေးပါရလို့များပြောနိုင်မလဲဆရာဦးစီသွားမြင
့်အဲအများကြီးအရေးပါတာပေါ့တကယ်လို့များကဒီတိုင်းပဲဆက်ပြီးတော့ဟိုရှိနေမယ်အထူးသဖြင့်ပေါ့နော်ဒီလူတို့ကဟိုအောက်ခြေမှာတော့သူတို့နားလေခွန့်လို့ပြီးပါတယ်ဒါပေမဲ့အကြီးကြီးဖြစ်တဲ့ဟာမျိုးတွေကြရင်တော့အဲ့တို့တွေလည်းအဲ့လိုဟိုစိတ်တူတယ်ဒေါသထွက်တယ်ဒါတွေရှိတယ်။ဥပမာဒီကလေးဆိုရင်မန္တလေးဘက်ကကိစ္စကြီးပေါ်လာတယ်။အဲ့ဒါဘာလဲဆိုတော့အရင်အစိုးရအလဲအပြောင်းမှာဒါအာဂရိပါလို့ကျွန်တော်တို့ယူဆရတာပေါ့နော်။အဲ့ဒီမှာဟိုဟိုဟိုတယ်တွေနောက်ပြီးတော့ကောက်ကွင်းတွေအတော်လေးကိုဟိုတံမှုကြီးတဲ့ဟာတွေကိုဒီပေါ်ပေါ်နဲ့ဟိုချစာချုပ်တွေချုပ်ပြီးတော့မှဆသွားပြီးတဲ့ကိစ္စတွေ။ဆိုတော့အဲ့ဒီလိုမျိုးဟာတွေကိုဒီလူတွေကသိတဲ့အခါကျတော့တော်တော်လေးကိုအဲ့ဒါတွေကိုဟိုမုန်းပြီးတာတို့ဘာလို့ဒါတွေကိုတွေ့ရတယ်လေ။မကြိုက်မမြင့်သက်တာတွေတွေ့ရတယ်ဆိုတော့တကယ်လို့လား energy လက်ထက်မှာဒီဓာတ်တွေကောင်းမတိုင်ပြန်နိုင်ဘူးဆိုရင်သူလည်းအဲ့ဒီတန်ခါရမှာပဲဒါကြောင့်မို့လို့နိုင်ငံရေးအရာဓာတ်လည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာဒီ energy အစိုးရတော်ကဒီအားရလိုက်စားမှုတက်ဖြစ်ရေးကဘလောက်ဒီနိုင်ငံရေးအရာအရေးကြီးရလို့ဆရာမြင်လဲ
energy အစိုးရတော်တည်းမဟုတ်ဘူးပြတိုင်းပြည်တော်ကအရေးကြီးတာကျွန်တော်တို့ဒါကြီးကကျွန်တော်တို့တိုင်းပြည်မှာဒီတစ်ပေါင်းများဆိုတာကျွန်တော်ရာသီနှစ်ဝက်တော့ဒီကျွန်တော်တို့လက်ဖက်ဘူးရင်ကြီးမှုလိုပါတို့ဒီအခိုင်အခန့်ရှိပြီးတော့နေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာကျွန်တော်ဒါအုံနေခြင်းနဲ့ဒုနဲ့ဘဲနဲ့ဂိုင်းနဲ့ကိုရှိနေကြတာပေါ့ဗျာအဲ့ဒါလူဟာတွေမှာဝန်ကြီးဌာနတွေမှာလည်းကျွန်တော်တို့တွေ့နေရတာပဲဒါအုပ်စုတိုက်ဖွဲ့အုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ ဒါလိုလုပ်နေကြတယ်ရှိတဲ့အခါကျတော့တိုင်းပြည်ချစ်ဆက်သွားဖို့ဆိုရင်တော့ဒီ corruption ပေါ့ဗျာဒီအဂရိလိုက်စားမှုနဲ့ပြတိုက်ချက်ရင်းနဲ့ကျွန်တော်တို့ဗျာဟုတ်ဆိုးမမှုဆိုတာကောင်းတဲ့ပန်းလို့လေဒါ energy ဆိုးရမှာမဟုတ်ပါဘူးတကယ်ဆိုးရအတွက်မဆိုတိုင်းပြည်ဒီဆောက်မှာဖြစ်ရင်အလုံးအရေးကြီးတဲ့ပြဿနာဖြစ်တယ်အဂရိလိုက်စားမှုကိုတိုက်ချက်ပြီးတော့ဗျာဟုတ်ဆိုးမမှုမထူထောင်နိုင်ဘူးဆိုရင်တိုင်းပြည်ဒီဆောက်တဲ့ကိစ္စတွေဘာမှအကောင့်ထဲခေါ်မှာမဟုတ်ပါဘူး
โอเคสรุปดีเสียเปล่าในปอมมาเว้ยเนี่ยเปลี่ยนไปแล้วกောက်ไปซุ้นด้วยกันมาเราก็เสียถ้าด่าก็เสียฮู้ติ้งตันฮู้อ่ะปรารถนาในซิมิกโทถอดไปแล้วปาณีแล้วตะเกรอฮู้ปรารถนาของผิดชิ้นหมดส่วนซิมิกก็เลยเราก็จี้โหลราวสรุปเราที่นักงานตะกาจิ้มเป็ดฉะซ้อมหมู่ฉินดีโหที่สร้างจิแก้กัดเนี่ย Transparency International พ่อยาที่มินิตองอ่ะสแตนทุกกောက်ไปไอ้ตรงอ่ะที่อาเซียนแปซิฟิกเดต้าမြန်မာနိုင်ငံလဲပါတာပေါ့လေလူလေးယောက်မှာတစ်ယောက်နှုန်းကအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာလက်ပေးရတယ်ဆိုပြီးပြောတယ်ဆိုပြီးတော့သူတို့ကကိုကားဖော်ပြပါတယ်အများဆုံးကတော့ရဲတပ်ဖွဲ့ဆိုပြီးတော့လဲအဲစစ်တမ်းမှာဖော်ပြပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာဟောဆရာလက်လန်းမီတော့ပြောမယ်ဆိုရင်ဘယ်ခန္ဓာတွေမှာအဓိကဖြစ်နေတာတွေ့ရလဲဆရာတို့
အုတ်ချွေကဏ္ဍတွေပေါ့ဗျာနော်အုတ်ချွေကဏ္ဍတွေဒေကဏ္ဍတို့တော့ပြောဖို့တော့ခဲနေတယ်နေမိဟာအနှံ့ကဏ္ဍတို့ဒီအတိုင်းမှာဥပမာရဲရင်ပြင်ပြပြောတာမတရားပါဘူးကျန်တဲ့နေရာအောက်ခုံတဲ့တို့ပဲဒီကျွန်တော်တို့ဒီအခွန်ကောက်တဲ့ဌာနတွေဟိုတရားစီရင်မှာလည်းအောက်ခြေကစပြီးတော့ပေါ့ဗျာကျွန်တော်နေရာတိတိမှာတည်ရှိခဲ့တာဒါကျွန်တော်တခုလုံးဆိုလို့လာမဟုတ်ဘူးနေရာအနှံ့မှာပဲဒေနေရာမဆိုစီးပင်သားရာနော်ခြိုက်တဲ့နေရာကိုလည်းညွှန်လိုက်ပါသူရုပ်ချွေဥပ္ပိဌာနဟုတ်အနည်းနဲ့အများပဲกว่าတယ်။နောက်ကျတို့စိတ်ယုံဆိုင်တဲ့တကားဆောင်ကိုပေးရတယ်။နောက်ကျတို့ဝင်ဝင်ရအောင်ဆိုစတဲ့ကိစ္စတွေအမျိုးစုံကကျတို့တိုင်းမှာ1960နှစ်နောက်ပိုင်းမှာအကြီးအကျယ်အချင်းပြည့်အခြားစားလာလိုက်တာဆိုရင်နောက်အချင်းပြည့်အခြားစားလို့လက်ပြီးလိုက်လို့ရတာတော့မှကျွန်တော်လုံးလုံးပြီးလို့ကျင်းလာတဲ့အထိဖြစ်စဉ်ဖြစ်လာတယ်။ကျတို့ဒီဟာဆိုဟာဘယ်နေရာလဲစားဖို့ဆောင်ရတာအပြင်ကဟိုအောက်တိုင်းရသလားဆိုတဲ့ဟာကိုကြည့်ရတဲ့ဘဝအထိဒါကအတမအာယူရလို့ဖြစ်လာတဲ့အနေအထားဆိုတော့ကျွန်တော်ထင်တာတော့ဒီဟာနဲ့ဗျအနေအထားနဲ့ပြောလို့မရဘူ
းဟုတ်ကဲ့ပါဆရာဦးသင်တန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလိုင်းမှာရှိပါရဲ့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းဒီလိုင်းမှာရှိနေပါရဲ့ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားကတော့နည်းနည်းလေးတော့ရှိရှိလေးပြောမှဖြစ်နေပြတိအချက်ကအရင်တော့ကျွန်တော်ပြောဥပါတယ်ဒီသိသိတဲ့ချက်ကလည်းဟိုစင်ကာပူမှာပိုက်ကြည့်ဖြူလို့ဆိုတာ corrupt ပိုက်ကြည့်ဖြူလို့ဆိုတော့ဟိုဦးဆိုင်မှာခံလာပါလားဒုသမတာလာလဲလာပြီးတော့ဒီလက် activate လုပ်ဖို့စိုးစားတယ်ပေါ့နော်အခု NLD လက်ထက်မှာတော့လက်ဒေါအောင်ဆန်းစုကြည်တခါလာလဲလာပြီးတဲ့အခါကျတော့ activate လုပ်တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်လက်ထက်မှာ activate လုပ်တဲ့အခါကျတော့မြင်ရတဲ့အခါကျတော့ကျွန်တော်ဝမ်းတာပါတယ်ဒါပေမဲ့အခြေခံတရားအကြောင်းတရားတွေကိုပြန်ပြီးလေ့လာလို့ရှိရင်နံပါတ်၁ကဒါကဥပဒေသဘောအရ corruptဘောဘောနော်ဟိုဖြည့်ရှင်းတဲ့သဘောပဲရှိတယ်တကယ်တကယ်တော့အစိုးရဆိုတာကဘာလုပ်ပြရမလဲဆိုရင် market economy မှာလူတွေဟာ market ပေါ်မှာမူတည်ပြီးတော့စီးပွားရှာရတာဖြစ်တဲ့အတွက်လူတွေကိုစီးပွားများများရှာနိုင်ဖို့လုပ်ပေးဖို့လေအစိုးရမှာတာဝန်ရှိတယ်နော်ဒါမှလူတွေဒီကိုယ့်အကူပတ်သက်ရှာမယ်ကိုယ့်အကူပတ်သက်ကဝန်ထမ်းလုပ်ပြီးတော့ပဲဝန်ထမ်းကိုပတ်သက်ပေးပြီးတော့ရှာတဲ့အလုပ်မျိုးမဟုတ်ဘဲနဲ့ကိုယ့်အကူရပ်တည်နိုင်တဲ့အလုပ်မျိုးကိုဒါကဘာမင်းကလုပ်ကိုလုပ်ပြရမယ်ဆက်ဆက်ဤလိုဟာမျိုးပေါ့ဟာဟုတ်ပြီနော်ကျွန်တော်ပြောတာနောက်တစ်ခုကတော့ဘာလဲဆိုတဲ့အခါကျတော့ဥပဒေတချို့တဝက်ကပြင်ပေးရမယ်ဥပမာတစ်ခုဆိုပါစို့ဗျာဟိုမှုန်ရိတ်ခိုတဲ့ဥပဒေဆိုပါစို့ဒါမျိုးဟာမရှိတဲ့ရဲတွေစားဖို့အတွက်ကိုတမင်လုပ်ထားသလိုဖြစ်နေနော်အဲ့ဒီဥပဒေကြီးကတော့ဥပဒေကြောင့်ဟာပြင်မပေးဘဲနဲ့လည်းမဖြစ်နိုင်နော်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာကြောင့်ဒီလိုဖြစ်သွားလဲဆိုလို့ရှိရင်ဥနုလက်ထက်တော့မမီဘူးမဆလာလက်ထက်မှာကြတော့လေမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့မဆလာတဲ့လက်ထက်ကရောဝန်နှမ်းမဲ့လူတိုင်းဟာအရာကြီးဖြစ်မယ်အရာကြီးဖြစ်ရင်အခွင့်အလမ်းရမယ်အခွင့်အလမ်းကိုဟိုလုံပိုင်ခွင့်ရှိမယ်လုံပိုင်ခွင့်အပေါ်မှာလုံစားမယ်ပေါ့မိမိရဲ့ဘဝတိုးတက်ရတိုးတက်ကြောင်းမဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့အဲ့ဒီစနစ်ကနေကျွန်တော်တို့က market economy ကိုပြောင်းသွားဒါပေမဲ့ market economy မှာလူရည်ရဒီနေ့တည်းအသားမကျသေးဘူးအတမ်းကြတယ်ဆိုတော့အစိုးရစီပါပဲညှော်ကုန်ပြီးတော့အစိုးရစီကရတဲ့အခွင့်အလမ်းလေးတွေကိုပဲအလူရဲနဲ့လှုပ်ရှားနေတဲ့အတွေ့ဒီပြဿနာတွေပေါ်လာတယ်လို့ထင်တယ်ဥပဒေတစ်ခုရဲ့နဲ့သင်ကြောင်းပေးရဲ့အတိပိတ်လုပ်ပေးရုံနဲ့မရှိဘူးနောက်တစ်ခုကစင်ကာပူမှာလုပ်ပုံကဥမာတစ်ခုဆိုပါဆိုဗျာဟိုဖိလစ်ပင်းမိန်းကလေးတယောက်ကရဲကိုလက်ပေးပြီးတော့ဝင်လာတယ်အဲ့တော့ဘယ်သူမှ complain မလုပ်ဘူးနော်ဒါပေမဲ့သူတို့မှာ counter tracking intercepting ဆိုတာ method တာရှိတယ်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါမရှိဘူးဟုတ်ပြီနော်အဲ့ဒီလို intercepting method တွေထည့်ရင်အစိုးရကဘသူ့ကိုပဲဖြစ်ဖြစ်တိုင်မရလို့မဟုတ်ဘူး corrupt site ကို
ပြည်ပြည်ချင်းလောက်လိုက်ရင်အန်အေဒီအစိုးရရဲ့ထွက်ပေါက်ကဒီတစ်ခုကတော့ကျင်းနေတယ်လို့ကျွန်တော်ပြောရတယ်။
ဟုတ်ကဲ့ကိုနေလင်းဆွေးနွေးရကျေးဇူးပါ။ကိုနေလင်းထောက်ပြရတဲ့အထက်အချက်တချို့လည်းကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံစံကိုပြန်ပြီးဆွေးနွေးစီချင်ပါတယ်။ဟိုသူပြောတဲ့အချက်တွေစိတ်ဝင်စားစရာကောင်းပါတယ်။ကျွန်တော်ဒီမြန်မာနိုင်ငံမှာလည်းဒီအချင်းပြချစားမှုပြဿနာနဲ့ပြောမယ်ဆိုရင်ဒီဝန်ထမ်းတွေလောက်ကလာစားမလုံလောက်တာမျိုးကိုထောက်ပြတာမျိုးရှိတယ်ဆိုတော့ကျွန်တော်တို့အခုမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဒီဝန်ထမ်းတွေစာဝန်တွေအချက်တည်းပြဿနာကြောင်လားဒါမှမဟုတ်ရင်အာဏာပိုင်တွေတိုင်းဝိုင်းမှာလုပ်ပိုင်ခွင့်အခွင့်အာဏာတွေကအလွန်ကျွံရနေလို့လားဆရာဦးသိန်းသိန်းဦးပဲအရင်ဆွေးနွေးပြပါဦးခင်ဗျာ
အဲဒီကုသလုံးလေးဗျဟိုခုနပြောသွားတဲ့ဟိုဆရာပြောသွားတဲ့မှန်ပါလေစီးပွားရေးအခြေခံအုပ်မြေပါကျွန်တော်တို့စီးပွားရေးကိုပြင်ပေးရမှာပေါ့နော်ဒါပေမဲ့စီးပွားရေးကောင်းတဲ့အမေရိကန်နိုင်ငံတွေမှာလည်းအင်းတဲ့စာတမ်းရှိပါပဲဟောဒါလည်းကျွန်တော်တို့မြင်တွေ့နေရတာပဲဗျာနိုင်ငံတွေကဒီကစားအနေနဲ့အားပဲကွာ။အဲကျွန်တော်ဘက်တစ်ခုသွားမှာပေါ့စီးပွားရေးပြည်ကအဆင်ပြေအောင်လုပ်ပေးရတာတမျိုးတကယ်ကြီးနဲ့ချင်းနဲ့မှာပဲတရားဥပဒေအထင်းချောင်းဆောက်ဆောက်တာမျိုးဒါမျိုးတော့လိုရမှာပဲ။အဲ့တော့ခုနကလိုပဲကျွန်တော်တို့ဒီမဆလာခင်နောက်ပိုင်းမှာလည်းဒီဆရာနာချင်းစနစ်တစ်လျှောက်လုံးမှာလုပ်ပိုင်ခွင့်ကြီးကြီးရရခဲ့ရတာပဲ။ပါမစ်ဒီပြီးပစ်တော်တွေကြောင်းခုတ်ကားတွေတွင်ကအဲ့လိုမလီယောပြန်တဲ့အခွင့်အမ်းတွေယူလာခဲ့ကြတဲ့အခါကျတော့အဲ့ဒီစီးပွားရေးဒီခရိုနီစီးပွားရေးတွေဒီလည်းကြီးကြီးဖြစ်လာတဲ့အခါကျတော့အဲ့ဒါနဲ့အတူလက်ပေးရယူတော့ကျွန်တော်တို့အပေးယူလုပ်တဲ့ပြပါပေါ့အလေးအကျဉ်းကြီးလည်းပိုးပိုကြီးသွားတာဒီ6တနေ့ကစကြီးသွားလာတဲ့အခါကျတော့ခုနကပြောသလိုပဲဒါတက်ကလည်းဝန်ထမ်းတွေကိုဒါအောက်ခြေဝန်ထမ်းမှာဝန်ထမ်းတွေကိုတာတာထုတ်ပြီးပို့လို့လေခိုင်လုံနဲ့ဘောအာမငယ်ရှိလို့လေပင်စင်ယူပြီးတဲ့ခါမှာလည်းကျွန်တော်နေဦးထိုင်မှုအစားထုတ်ပြီးပို့လို့လေအဲ့ဒီလူတစ်ဖက်ကစီးဝါရေးရထုတ်ပြီးတဲ့တချင်ချင်းပါတယ်ပဲအရေးယူဆောင်ရွက်မှုတွေနေ့နဲ့စိတ်ကုတ်မှုတွေရှိရပါဘာလို့ဒါကျွန်တော်တို့အသာကြတယ်ဒီကျွန်တော်ခရိုအီကော်နမီမှာလက်ပေးလာယူနေအတူပါပေါ့နော်အောက်ကအန်ဒါဒီပဲစနစ်ကကြီးနေတဲ့အခါကျတော့အပြိုင်နဲ့တည်းအဲ့ဒီကိုလောက်အောင်လုပ်ရမှာယူစားတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီသူအမြင်ရောခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအားကြီးလိုက်ဆိုင်မှုပြဿနာဒီဝန်ထမ်းတွေစာဝင်နေရေးမဖြေလဲပြဿနာတွေနောက်ဒီအာဏာပိုင်တွေဘက်ကလုပ်ပိုင်ခွင့်ခွင့်အာဏာတွေအလွန်ကျွံရနေတဲ့ကိစ္စတွေဒါရင်းနဲ့များဘယ်လောက်ထိဆက်ဆက်မှုရှိနေလဲဆရာ
။အင်းကျွန်တော်နားလေတာကတော့အဓိကသူကတော့အဓိကနဲ့အခြားသောအချက်တွေရှိပါဘောလို့အဓိကကတော့အစိုးရရဲ့ policy ကိုကျွန်တော်နားလေတယ်။အစိုးရရဲ့ policy ဆိုတာကျေးဇူးပါဆိုရင်ကိုရတော်ကဒီသင်္ကေတကိုပြောသွားတာရှိပါတယ်စစ်အာဏာရှင်ခင်မှာကြတော့အစိုးရရဲ့ policy ကိုလိုက်ကဟိုထိတ်ဆုံးကအဲ့ဒီစစ်အာဏာရှင်လေးစစ်ဘုရုပ်တွေအကုန်လုံးကဒါအာဂရိလိုက်ကြတာတွေအာဏာကိုအလွဲသုံးစားလုပ်တာတွေအဲ့ဒါတွေကြီးကြီးကျယ်လုပ်တဲ့အခါကျတော့သူတို့ကအပေါ်မှာလုပ်ပြီးတော့မှအောက်မှာအာဂရိလိုက်ကြမှုတက်ချက်ကြီးဆိုတော့သွားလုပ်လို့မရဘူးသူတို့လည်းမလုပ်ဘူးမလုပ်ပဲနဲ့အဲ့ဒီဥစ္စာတွေကိုဟိုတိတိကျကျဖြစ်စီမသိပဲနဲ့ဖြစ်စီသူတို့နိုင်ပြီအကုန်ဖွင့်လာပြီလေဘာလို့ဆိုသူတို့အကြီးကြီးတွေသူတို့အာဂရိလိုက်စားတဲ့အခါကျတော့ပြန်တဲ့ဒီအလတ်စားတွေအငယ်စားတွေရှိနေတဲ့အခါကျတော့မှသူတို့ဟာလည်းတရားဝင်တယ်လို့ဖြစ်ပြီးတော့မှသူတို့ရက်တည်ရပါလေအဓိကတော့အဲ့ဒီ very policy တွေကတော့အဓိကကြတယ်အဲပြီးတော့မှနောက်ထပ်ဘာတွေလိုလာတယ်ဆိုတော့ဥပဒေတွေရဲ့အားနည်းချက်တွေအဲ့ဒါတွေကယူပေါက်တွေဟာပေါက်တွေပေါ့ဥပမာနမူနာအားဖြင့်ဆိုရင်အခုဆိုရင်ကျွန်တော်တို့ဒီမှာဥပဒေတွေထုတ်တာရှိတယ်ဥပမာလွယ်လွယ်ကူပြောမယ်ဆိုရင်မူရေးစေဝါဥပဒေပဲဆိုတော့ဟိုလက်ဝယ်တွေ့တာနဲ့သူတက်ပြီးအထောက်အထားတွေနဲ့တရားရုံးကစီရင်ဆုံးဖြတ်ပြီးဆိုရင်အနည်းဆုံး65နှစ်ချရမယ်ဆိုတော့ဥပဒေကြီးကလုတ်ထားရောလုတ်ထားတော့ဆေးကြောက်လေးတစ်ဂရမ်မိလိုက်ရင်လည်းအဲသူကအဲ့ဒါပြေးကြတယ်ခိုင်းလို့လည်းဆို65နှစ်ပဲဆိုတော့အဲ့တော့ဓာကြီးကဟိုဘယ်သူမှလက်လည်းမခံရင်မလုတ်လည်းမလုတ်ချင်မလုတ်ချင်တဲ့ခါကျတော့အဲ့ဒီမှာလက်ပြီးလက်ယူလမ်းကစပွင့်သွားတော့တာပဲရဲတွေကိုပေးတယ်ဓာတုဝင်ရုံးကိုပေးတယ်အဲ့ဒီဟိုဥစ္စာရှေ့နေတရားစကြီးတွေကိုပေးမယ်ပြီးတော့မှတရားရုံးဝန်တန်းတွေကိုပေးမယ်အဲ့ဒီနည်းနဲ့အဲ့ဒီကမှုတွေကအကုန်လုံးသူကဖြစ်သွားတာပဲအဲ့ဒါကတော့ဥပဒေရဲ့လိုအပ်ချက်ပြောင်းဖြစ်လာတဲ့ဟာတွေပေါ့နောက်တစ်ခုကတော့ဝန်တန်းတွေရဲ့အဲဒုလတော်ကဟိုဟာဖြစ်လာတဲ့ကိစ္စအဲနေတဲ့ကိစ္စပေါ့နော်ရတာတွေနေတာတွေနေတဲ့ခါကျတော့လမ်းကြောင်းတွေရှားလာတယ်ရှားလာတဲ့ခါကျတော့ဟိုဓာကြီးကိုအရင်ကြီးသွားပြီးတော့ဓာကြီးတွေလည်းမဖြစ်နိုင်တဲ့ခါကျတော့ဒုလတော်ကလို့ပူပွားလာပြီးတော့မှရင်းကျေးမှုတရလို့ဖြစ်လာခဲ့တယ်ဆိုတော့ကျွန်တော်တို့အကုန်လုံးဒါခံစားခဲ့ရတာပဲလေအခုတော့အဲ့ဒီဟာကြီးကိုဖျက်နေတဲ့ခါကျတော့လက်ရှိအစိုးရ policy ရောနောက်ပြီးတော့မှကောမရှင်ကတော့လုံနေတာကတော့ကျွန်တော်နားလဲတာအကြီးကြီးတဲ့အပိုင်းမျိုးသူတို့အရင်လုံနေတယ်ဟိုအကြီးမကြီးတဲ့အပိုင်းမျိုးဝန်ထမ်းအောက်ခြေဝန်ထမ်းတွေလောက်ကိုတော့သူအာရုံပိတ်မဆိုင်ပါဘူးတကယ်အကြီးကြီးတဲ့အပိုင်းမျိုးသူတို့လုံနိုင်ပြီဆိုရင်တော့ဒါကအဖြည်းဖြည်းနဲ့ရော့နေသွားမယ်လို့တော့သူတို့ပြောမှန်းပြီးတော့လုံနေပုံရပါတယ်အောင်မြင်မှုလည်းရတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအစည်းအဝေးအောင်မြင်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ပြီးဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒီထဲကအရင်ဆုံးကတော့ကျွန်တော်မိတ်တီလာမျိုးကဥစိန်မောင်ရဲ့စာပါသူစာတော့နည်းနည်းလေးရှိပါတယ်သူကတော့ဒီဟို ဟိုရှေ့ပိုင်းညောင်ကျောင်းနေဥနေဝင်အနာသိန်းစုတ်တက်လာပြီးနောက်ပိုင်းဌာနဆိုင်ရာတွေမှာမိုးချရှိကိုစပြီးရောက်လာတယ်ဆိုပြီးတော့အစချီပြီးသူကရေးထားတာပါသူစာနဲ့နဲ့ရှိတော့လူရင်းပိုင်းဝင်မဆုမဖတ်ပြပေးပါခင်ဗျာ
မြန်မာနိုင်ငံမှာအခရီးလိုက်စားမှုလက်ပေးလက်ယူအကျင့်ပြတ်ခြားစားမှုတွေဟာ1962ခုနှစ်လောက်ကစပြီးတော့ယောဂသဖွယ်ကြောက်ကူးဆက်ပြန်ပွားလာတယ်လို့ဆိုရပါမယ်ဒီယောဂဝေဒနာကြောင့်နိုင်ငံနဲ့လူမျိုးတိတ်ခါကြပြီးတော့စီးပွားရေးလူမှုရေးခန္ဓာတွေနှိမ့်ကြရတာအစိုးရဆုံးနိုင်ငံများစည်းရင်းဝင်ဖြစ်ခဲ့ရပါတယ်နိုင်ငံနဲ့လူမျိုးအနစ်နာဆုံးကတော့နိုင်ငံသားတချို့ဇာတိတာတွေပြပြခဲ့ရတယ်ရာဇဝတ်မှုတွေထူပြောလာခဲ့ရတာဖြစ်ပါတယ်ဝင်းဝေနဲ့မလောက်ကလို့လက်စားရပါတယ်ဆိုတော့ကဇာတိတာပြားမှုကိုအကာအကွယ်ပေးနိုင်တဲ့အကြောင်းပြချက်မဟုတ်ပါဘူးလသာတိုင်းဘိုင်းငင်လို့တဲ့အကြောင်းပြချက်ဖြစ်ပါတယ်အခုတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ပြီးတော့ဒီယောဂါကိုတိုက်ဖြတ်နေပါပြီ2018ခုနှစ်အတွင်းမှာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်ဝယ်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အစိုးရဝန်ထမ်း46ဦးထိရှိတာကြောင့်ဥက္ကဋ္ဌကြီးရဲ့ပြောဆိုချက်အရာသိရပါတယ်တရားရေးဝန်ထမ်းအကြီးအကဲတွေဌာနဆိုင်ရာဝန်ကြီးအဆင့်တွေဝန်ကြီးချုပ်အဆင့်တွေကိုပါတရားစွဲအရေးယူတာကိုတွေ့နေရပါပြီဒါပေမဲ့လို့အများသိနိုင်မကြီးဌာနအဖွဲ့အစည်းများကတော့ပန်းပန်လျက်ပဲရှိနေပါသေးတယ်ဆက်ဆက်ဘလို့ဖြစ်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပဲကော်ပိုရှင်ဥက္ကဋ္ဌကြီးဦးအောင်ကြီးကတော့23ရက်မတ်လ2019ရက်နေ့ပသိမ်မြို့အလုပ်ရုံဆွေးနွေးပွဲမှာအစိုးရဌာနများပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်များအရက်ဖွဲ့အဖွဲ့အစည်းတွေမှာအဂရီလိုက်စားမှုကိုမလိုလားသူများကပြည်သူများနဲ့အတူတက်ကြီးလက်ကြီးတိုက်ဖြတ်ကြဖို့အခြေရောက်နိုင်ပြီဖြစ်ကြောင်းတိုးစော်ဖိတ်ခေါ်သွားပါတယ်ကော်ပိုရှင်အနေနဲ့တိုင်ကြမှုမရှိတဲ့တိုင်အောင်သတင်းရရင်စုံစမ်းစစ်ဆေးအရေးယူမှာဖြစ်တဲ့အတွက်ကော်မရှင်ကိုပံ့ပိုးပြီးတော့မိုးကြွရွှေကိုတွေကိုဖယ်ရှားနိုင်မှုပြည်သူအားနဲ့ဆောင်ရွက်ကြတဲ့မှာကြောင့်ဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ဦးစိန်မောင်မေတီလာမျိုးကစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေပေးထားတဲ့မှတ်ချက်တချို့ကိုလည်းပဲပေါ်ပြခြင်းပါတယ်။သူကတော့ကြော်ထွေးဆိုတဲ့အကောင့်မှာသူကတော့အာဂရီတရားကိုပြည်သူကတိုင်မှာရေးယူမယ်ဆိုတော့မဖြစ်တဲ့ကိစ္စပါတဲ့အာဂရီလိုက်စားတာကိုတိုက်ဖြစ်တဲ့အဖွဲ့အစည်းမျိုးရှိရပါမယ်ဘယ်ဆိုကတက်တဲ့ဂျားနေအဖွဲ့အစည်းမျိုးပေါ့တဲ့အာဂရီတခုရဲ့လို့မဟုတ်ပါဘူးကျန်တဲ့တရားမှုတွေကိုလည်းကင်တွင်နိုင်တဲ့အဖွဲ့အစည်းတခုရှိဖို့လိုမယ်ထင်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ခုကတော့ဒီယေရှုစော်လို့တန်ထွက်ရမယ်ထင်ပါတယ်သူစာမှာတော့တိုင်စာဝဲစောင့်နေရင်နောက်နှစ်ထောင်လောက်ကြာလဲမြန်မာနိုင်ငံမှာအာဂရီပပြမှာမဟုတ်ပါဘူးတဲ့ကိုယ်တိုင်အောက်ခြေကိုဆင်းပြီးတစ်တစ်စိတ်လေးလာကြပါတဲ့နောက်တူကတော့ပန်ထွန်း MPMT ဆိုပြီးရေးပါတယ်သူကတော့ပေါ်ထုတ်ပေးသူကိုအကောက်ဝဲပေးတဲ့ဥပဒေပြဋ္ဌာန်းပြီးဌာနရင်းကလူကိုဖောက်ကောင်းလုပ်ခိုင်းစံပြနမူနာအတိအကျလုပ်ပြဒါမှတက်တာလာမယ်တန်းပြစ်ပြတာလူတွေအများစုဆင်းရတာအချင်းပြက်ခြားဆမှုကြောင့်မှတရားမဝင်ငွေခွန်မဆောင်မဲ့လက်ထိုးတာတန်းပြစ်ပြတာပါပဲဆိုပြီးရေးပါတယ်ဆိုတော့ဒီတော်တော်ရှင်နေဆာမတော်ဒီအာရီလိုက်စားမှုတွေမှာတိုင်နာတန်းနာမျိုးရှိမှအရေးယူတာမျိုးအောက်ခြေထိထဲထဲဝင်စုံစမ်းတာမရှိဘူးဆိုတဲ့အမြင်တွေတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးသိန်းတန်းဦးကိုဆွေးနွေးစေချင်ပါတယ်ကျွန်တော်ဥမာပေါ်လေးဟိုတနေ့နိုင်တိုင်းမှာဖြစ်သွားတဲ့ကိစ္စမှာဆိုရင်လည်းဒီကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုရောက်သွားပြီးနောက်ပိုင်းကျမှဟိုအရေးယူတာမျိုးတွေတွေ့ရတယ်ဆိုတော့တိုင်မှာတန်းမှာဒါမှမဟုတ်ရင်လည်းအာနာရှိရဲ့လူတယောက်ကပြောတော့ဆိုတော့မှအရေးယူတာမျိုးဖြစ်နေလားလက်တော်အခြေအနေက
ဟုတ်တယ်လေအသာတော့ကျွန်တော်တို့ဒီလိုပဲပြောရမှာပဲဟိုဖြစ်တဲ့အရေးသားကအာရီလက်ဆံကိုကြိုက်ဖြစ်တဲ့အခါမှာငါကြီးကြီးကြော်နေငါကြီးကြီးရဲ့ဟိုအချိန်ဝါဩဇာကြီးကြတာဟုတ်အဲ့တော့သူ့ကိုကြော်ဖို့ကြတော့သူ့လည်းကြီးတယ်ငါစီကတော့ဒီမိစင်းကြမှာသူ့နိုင်တဲ့အရေးသားပေါ့ကြာအမှဌာနဆိုင်ရာတွေနဲ့ရှိတယ်ဌာနဆိုင်ရာတွေဆိုတာအာဒါသူတို့ကအုံနဲ့ကျင်းနဲ့ခိုင်းနဲ့အတိုင်းနဲ့အဝိုင်းနဲ့ဒီလိုလူတွေစုထားတဲ့အခါကျတော့သူတို့ကိုထိတာတယ်ဆိုရင်သူကပြန်တုတ်တာကြီးရှိတယ်။ရှိတော့ခုနကစားတဲ့ပါသူပေါ့ဗျာ။အောက်ခြေကြီးတဲ့စုံလမ်းနဲ့တိုင်ကြားတဲ့လူတွေအကဝဲပေးနေတယ်။တိုင်ကြားရခေါင်းသားဆိုပြီးတော့ကျင်းပန်ပြီးတော့ဒီအခရိယာနေပြီးတော့ပြန်တရားစွဲတဲ့ဥစ္စာမျိုးတွေဒါလည်းဒါမျိုးတွေဖြစ်တင်နေတာ။ကျွန်တော်တို့ကအဲ့ဒါကိုမြမြတာတယ်တရားဖြစ်ဖြစ်တင်နေ။အာရီစိုက်စားမှုတက်ချက်ကြီးကော်မရှင်ကိုယ်တိုင်ကထောက်မှတည်တည်တဲ့ပေါ်လာစီရမယ်တိုင်နာတဲ့စိတ်ထဲမှာဟိုရင်းကြရတဲ့ကိစ္စမှာငါတို့လူတွေရင်းလက်ခံလိုက်တယ်ဆိုတော့ဟိုစက်ချင်းချင်းခံစားမှုမျိုးမရှိဘဲနဲ့ဟိုအမှန်တိုင်းပဲဒါဒီဖြစ်စဉ်တွေကိုလေ့လာနေတယ်အမှန်တည်းနားထောင်နေတယ်ဒီလိုဖြစ်နေ
ဟုတ်ကဲ့ကျေးဇူးပါဆရာဦးစီစုအောင်မြင့်မြင်ရောခင်ဗျာအခုလက်တလောအချိန်နေမှာတိုင်မှာတန်းမှာဓမ္မမဟုတ်ရင်လည်းဒီအောင်အထက်အရာရှိပုဂ္ဂိုလ်ကြီးကြီးမားမားတယောက်ကပြောတော့မှအရေးယူရမျိုးများဖြစ်နေသလားအခုချိန်မှာ
ကျွန်တော်လေ့လာသလောက်အဲ့လိုဖြစ်နေပြီဗျာကျွန်တော်လေးလာကတော့အဲ့ဒီစတေလိုက်တိုင်းဝင်ကြိုးကိစ္စဆိုရင်ဒေါက်တာစုကြည်မသွားရင်ကလေးကဟိုတိုင်ကြားမှုတွေလည်းရှိတယ်အဲ့ဒီသွားပြီးတော့ဆက်ဆူတာတွေရှိတယ်သူတို့စုံစမ်းရေးတွေဖြတ်တာတွေလည်းရှိတယ်အဲ့ဒီကနေပြီးတော့မှတိုးတေချာတိဆောက်ပြီးတော့မှဟိုရလာတဲ့ရလက်က အဲ့ဒီလိုက်အဲ့ဒီလိုက်စာမှုတက်ချက်ရေးဥပဒေနဲ့မိဆိုးနယ်ဆိုတာနဲ့သူတို့ကအဲ့ဒါလုပ်ကြပဲတကယ်လို့အဲ့ဒီအချက်ကိုမရောက်ဘူးဆိုရင်တော့သူတို့ကပြင်ပြလိုက်တယ်ပြင်ပြလိုက်ပြီးတော့ဒါကဌာနတွေမှာလုပ်ငန်းကိုင်မှာဖြစ်မယ်ဒါပေမဲ့လည်းခုနကတော့လိုပေါ့အဲ့ဒီနိုင်ငံရေးအရာရထားတဲ့အာဏာရဲ့ကျင့်ဝတ်နဲ့မညီဘူးဆိုရင်တော့ရှေ့မှာဆိုရင်ဝန်ကြီးတစ်ပါးကသူ ောသတင်းလို့သူတို့အမှတ်ယူပြီးတော့မှဒါသူတို့အရေးယူလိုက်တဲ့ကိစ္စတွေပေါ့နော်အဲ့တော့ကျွန်တော်နားလည်တာကတော့လက်ရှိကော်မရှင်ကအထူးဥပဒေကိုင်းမဲ့လုပ်နေတယ်လို့ကျွန်တော်နားလည်တယ်အခုနောက်ဆုံးတယောက်ဆိုရင်လည်းတယောက်ကနေပြီးတော့မှဟိုတယ်ခရီးဝန်ကြီးကိုတိုက်ထားတာရှိတယ်ရှိတဲ့အခါကျတော့အဲ့ဒီမှာလည်းသူတို့တွေကတော့ဒီဟာကအာရုံလိုက်ချမှုတက်ချက်ရေးဥပဒေနဲ့မညှိစုံတဲ့အခြေအနေမျိုးလို့သူတို့အရေးမယူသေးတာကိုကျွန်တော်အဲ့လိုမျိုးတွေ့ရတယ်ပေါ့နော်ပြီးတော့မှအဲ့လိုနဲ့တော့မပြီးသေးဘူးတို့တွေကဝင်းဌာနကိုအစီအခံနဲ့လုပ်တယ်တချို့အားတွေကတော့တို့လုံးပိုင်ကြီးရှိတဲ့အဲ့ဒီအာရီလိုက်ချာမှုတိုက်ချက်ရေးဥပဒေကြီးစိုးတာမရှိဘူးဆိုရင်တော့တို့ဘာမှမလုပ်တော့မရဘူးဒါပေမဲ့ report ကြီးပေးလိုက်တယ်ဆိုရင်တော့တခြားနည်းနဲ့သူ့အတူဌာနဆိုင်ရာအရေးယူတာတွေလုပ်ကြတယ်လည်းအများကြီးရှိတယ်တို့ကတော့ဥပဒေတိုင်းလုပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်တိုင်မှမဟုတ်ပါဘူ
းဟုတ်ကဲ့ဆရာဥစီတော်မြင့်ဆွေးနွေးရကျေးဇူးပါကျွန်တော်တို့စာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တစ်ယောက်ရဲ့စာအုပ်လည်းဖော်ပြခြင်းပါတယ်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေဟာအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌပြောသလိုပဲကင်ဆာရောဂါလိုဖြစ်ပွားနေတာအမှန်ပါတိုင်းပြည်ကဆင်းရဲဌာနဆိုင်ရာရုံးလုံထုံးလုံနီးစီမံစည်းကမ်းတွေကရှုပ်ထွေးဌာနဆိုင်ရာအရာရှိတွေကနေအောက်ခြေဝန်ထမ်းတွေအထိဆေးရရှိတွေအပြင်သူတို့နဲ့တနည်းနည်းနဲ့ပတ်သက်နေသူတွေများနေတာကြောင့်ပြည်သူတွေမှာမိမိတို့ရဲ့လုပ်ငန်းဆောင်တာကိစ္စရပ်တွေအခက်အခဲမရှိအမြန်ပြီးစီးနိုင်ဖို့လက်ငွေတွေမပေးခြင်းပဲပေးကြရပါတယ်။ဂျာတော့ပေးတဲ့သူနဲ့ယူတဲ့သူအဆင်ပြေလာတဲ့အခါကျတော့ပေးတဲ့သူကဂျာကန်ပွဲစားသဘောမျိုးအဆင့်ထိပါရောက်ရှိလာရကနေအကျင့်ပြတ်ခြားစားမှုတွေပို့လို့တောင်ခိုင်မာလာခဲ့ပါတယ်။မပေးခြင်းတဲ့သူတွေကဘယ်တန်ရမှန်းမသိဆိုတော့အကျင့်ပြတ်ခြားစားမှုတွေကယူရတလေထုံနှန်းဆင်လာတခုလို့ဖြစ်လာနေတယ်လို့ယူဆမိပါတယ်။ပေးတဲ့ပုံစံတွေကိုဖော်ပြရရင်လည်းမင်္ဂလာဆောင်တွေကနေရာရှိတဲ့အိမ်မှာချင်းပါတဲ့နှစ်ကြိမ်ရှစ်စုဖျားပွဲတွေမှာတော့လွတ်မယ်မထင်မိပါအခုခါခရိုနီတွေလိုတွင်ကျဲနေတဲ့တကြွယ်ကြီးတွေလုပ်ငန်းရှင်ကြီးတွေဘဝဘလို့ရောက်လာသလဲဆိုတာအသေးချာစိစလိုက်ရင်ပေါ်လာနိုင်တယ်လို့ယူဆမိပါတယ်အကျင့်ပြတ်ခြားစားမှုတွေဘလောက်တောင်ထင်ရှားသိသာလာသလဲဆိုရင်ဖခင်ဘုဂျိုးဖြစ်လာတာနဲ့သာသမီတွေကကုမ္ပဏီပိုင်ရှင်တွေအလိုလိုဖြစ်ကုန်ပြီးမိခင်တွေကတွင်ပိုင်းလဲပိုင်းရှင်ဘဝနေချင်းညာချင်းဖြစ်သွားတဲ့အချက်ပါပဲအခု NLD ပြည်သူ့အစိုးရလက်ထက်ကြမှာပဲအာရီလိုက်စားမှုတွေနဲ့ပတ်သက်ပြီးအစိုးရထိပ်ပိုင်းကောင်းဆောင်တွေကနေအောက်ခြေတောင်းဝန်ရှိသူတွေကိုပါထိထိရောက်ရောက်အရေးယူပြတဲ့သတင်းတွေကြားနေရလို့ဝမ်းမြောက်မိပါတယ်။ဒါပေမဲ့အာရီလိုက်စားမှုတိုက်ဖျက်ရေးမှာပြည်သူတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုပိုင်းအားနည်းနေရခြင်းဟာနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးခြင်း၊ကျောင်းဆင်းစိတ်နဲ့တန်တရားစိတ်တွေစိုးမိုးနေသေးခြင်းတို့ကြောင့်လိုပဲလို့ယူဆမိပါတယ်။အကယ်၍ပြည်ထောင်ရေးနဲ့တရားစီရင်မှန်တိုင်းတွေဟာအစိုးရရဲ့စီမံခန့်ခွဲမှုအောက်ကိုလုံးလုံးရရရောက်သွားမယ်ဆိုရင်ပြည်သူတွေဟာအစိုးရနဲ့အာရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အပေါ်ယုံကြည်မှုတွေတိုးပွားလာပြီးတော့ရဲရင်ပုံမပူပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တနာရဲ့ပေးစာပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးထားတဲ့ကိုမှတ်ချက်တိုလေးချို့ဖော်ပြခြင်းပါသေးတယ်ဝါဆူမိုးဆိုတဲ့အကောင်ကတော့အလကားပါတဲ့တခုလို့လို့အကောင်ကြီးရဲ့ဆိုသူဆိုရင်ဘသူမှမဖမ်းရပါဘူးတဲ့ငါကဘသူဘလို့အရာရှိရဲ့ဆိုတာမျိုးပြောနေလုံနေရတယ်အများကြီးရှိပါတယ်နောက်ထပ်စာတချို့လည်းမဆုမုံဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအောင်ဆိုးဆိုတဲ့အကောင့်ကတော့ပြည်ထောင်စုဌာနကတယောက်မှမမိဘူးလားတဲ့မဖမ်းရတာလားမသိဘူးဆိုပြီးရေးထားပါတယ်။မြာသွေးဆိုတဲ့အကောင့်ကတော့အခရီးလိုက်စားမှုအတွက်ဖမ်းဆီးမှုတွေခက်စိတ်စိတ်ပေါ်လာတာကိုကြိုဆိုပါတယ်။လက်ပေးလက်ယူကျန်းတဲ့ထိတ်တန်းနာမည်ကြီးဌာနတွေကအထူးသဖြင့်လာဝကနဲ့တရားရေးတွေအဖမ်းမခံရတာကိုတော့ဘဝေမကြပါဘူးတဲ့။ဒါပေမဲ့အကြီးဆုံးရဲဌာနကတော့ပြည်ထရေးလက်အောက်ကဆိုတော့အရေးယူဖို့ခက်တာနားလည်ပါတယ်တဲ့ရက်ကျေးအုပ်ချုပ်ရေးမှုတွေဟာလည်းနာမည်ကြီးလက်စားသူတွေပါပဲဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါတို့ဒါလည်းဆိုသွင်းနှီးဖို့ကောင်းတဲ့ကိစ္စတစ်ခုပါမြန်မာနိုင်ငံမှာဒီအစိုးရပြင်အုပ်ချုပ်ရေးမှာတက်ကလည်းထဲဝင်ပါနေတာဆိုတော့ဒီဥမာစစ်တပ်နဲ့ပတ်သက်လို့တိုင်တာတန်းတာရှိလာတာမျိုးဒါမှမဟုတ်ရင်လည်းစုံစမ်းမှုလိုတာမျိုးရှိရင်စုံစမ်းအရေးယူမယ်ဆိုရင်ဟိုဖြစ်နိုင်တဲ့အခြေအနေရှိရလားဆိုတာလည်းမိကုန်ထုတ်เสียပါဆိုတော့ဟိုဆရာဦးစိတ်သူအောင်မြင်ဆွေးနွေးပြပါလားခင်ဗျာဒါနဲ့ပတ်သက်လို့တကယ်လို့တက်နဲ့ပတ်သက်လို့တိုင်တာတန်းတာပဲဖြစ်ဖြစ်စုံစမ်းမှုလိုလာရင်ရောကော်မရှင်နေနဲ့လုံနိုင်တဲ့အခွင့်အာဏာလက်စလုံးမှာရှိရလားဆရာ
ကျွန်တော်မှတ်သားမိတော့ဆိုရင်ကော်မရှင်ဥက္ကဋ္ဌပြောတာအဲ့ဒီစားမပါဘူးသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်နဲ့ဥပဒေထဲမှာအဲ့ဒီလိုပဲကျွန်တော်နားလည်ပါတယ်သူမလုပ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဦးသိန်းတန်းဦးအမြင်ရောခင်ဗျာအခုကျွန်တော်လက်ရှိအနေအထားမှာဒီလိုမျိုးပေါ့လေတက်တူ ကျန်တဲ့ဒီအုပ်ချုပ်ရေးပိုင်းတို့နဲ့ပတ်သက်ပြီးတော့အပြည့်အဝကော်မရှင်မှာလုပ်ပိုင်းလုံနိုင်ကိုင်နိုင်တဲ့အခွင့်အလမ်းဘယ်လောက်များရှိရလို့ဆရာတို့နားလည်ထားလဲခင်ဗျာ
ကျွန်တော်လည်းဒီဥက္ကဋ္ဌကြီးဦးတော်ကြီးပြောတာအများဆရာစီတော်မျိုးပြောတယ်လို့ပဲကျွန်တော်နားလည်သူမတို့နိုင်ပါဘူးဒီပိုင်းတွေကဒါကျွန်တော်တို့ခုနကငါးကြီးကြီးပြောတယ်ဆိုတာတော့မှဒါကျွန်တော်တို့ကကြည့်ကြည့်ကြွားတဲ့သဘောပါအော်ရွေးပြီးတော့ဒူရွေးပြီးတော့ပြဿနာမဖြစ်နိုင်တဲ့နေရာမျိုးကလုပ်နေရလို့ဖြစ်နေ။အဲ့တော့အဲ့ဒီအခြေအနေတော့ဒီကော်မရှင်ရဲ့ဒုက္ခိုင်ဝင်တာအကန့်အသတ်တော်တော်ကြီးရတယ်ဆိုတော့ဖြစ်နေရ
။ Okay. Okay. ဆိုတော့ကျွန်တော်ဒီကော်မရှင်ရဲ့လုပ်ငန်းတာဝန်တွေဒီကပိုအားကောင်းလာဖို့ဆိုရင်ရောဘာတွေလုပ်ဖို့လိုမလဲဆရာ
။အဲ့ဒါမှလည်းတော့ကျွန်တော်တို့ဂျာအေးတူပြီးလိုက်ပေါ့ဗျာ။နောက်ဆုံးကျဒီဘူလာဆက်ရတော့ဒါကောင်းရှိတဲ့ဒါဒီဖက်ဒရယ်မဟုတ်တဲ့နောက်ရှိပေါ်ဒီကိုချန်ပြီးဖြတ်သိမ်းပြီးတော့ဒီအများပြည်သူယုံကြည်ကိုးစားတဲ့စစ်မှန်တဲ့ဒီမိုကရေစီကိုအာမခံတဲ့ကျွန်တော်တို့ပေါ်ဒီကိုချန်ပြီးပြပေါ်ပေါက်တာမှလားနောက်ဒီအရသာစုအရောက်ရဲ့ဖြစ်အောင်ပါအကုန်လုံးဌာနအကုန်လုံးရှိပြီးတော့ဒုတိယဒုဌာနနဲ့ဒီတာဝန်ထမ်းဆောင်နိုင်ပြီးအချက်ဆက်ပြီးရဲ့အချက်မျိုးကြတော့မှတရားစီရင်ဥပဒေကျွန်တော်တို့အားလိုက်ဆက်မတက်စေကော်မရှင်တို့အရင်ကောင်းတဲ့အဖွဲ့အစည်းမျိုးကကျောသားရင်သားမခွဲကြဘူးနဲ့အတိအကျတည်းကိုမှန်တယ်များကျွန်တော်ရင်းပြပါညာနေမှာအခုတော့ဥပမာတင်းတိုင်တိုင်းဝင်းကြီးကိုရင်းပြကျွန်တော်ထောက်ခံပါတယ်သူ့ကိုကောက်ပြသားဝယ်တာမဟုတ်ဒါပေမဲ့အေးဒီတို့တဲ့ကြီးမားတဲ့ဝင်းကြီးတွေကိုအရင်ဆုံးရတဲ့ထက်ကပေမကေတဲ့တော့ပြီးတော့ပါအစ်ကြပြန်ဆက်သွင်းပေးနေရတဲ့ကိစ္စမျိုးပဲပြန်နိုင်ကြည့်လို့လေမတရားဘူးလို့ကျွန်တော်ထင်နေတယ်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးစီတို့အောင်မြင့်ကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ Thank you.